ဆိုတော့ဆရာတို့ဒီအခြေအနေနဲ့ပတ်သက်ပြီးတော့ပါတီဘဟုကနေပြီးတော့ဗာမျက်ညွှန်ကြားလာပါလဲဆရာတို့ဗာတိထားပါပြီလဲ
လောလောဆယ်တော့ကျွန်တော်တို့ဒီနေ့တော့ဗျာပါတီကနေပြီးတော့ပဲဟိုသူတို့ညွှန်ကြားချက်တိုင်းကျွန်တော်တို့အားလုံးလိုက်နာမယ်ဆိုတဲ့သတင်းစကားပဲအရင်ရောက်ထားပါသေးတယ်ဗျာညွှန်ကြားချက်အသေးစိတ်တော့ကျွန်တော်တို့စီကိုခုချိန်ထိတော့မရောက်သေးပါဘူးဗျာဟုတ်ကဲ့
ကဲဆိုတော့ဒီပါတီခေါင်းဆောင်ပိုင်းကအားလုံးလိုလိုဟာထိမ့်သိမ့်ခံထားတော့အခုဘယ်သူကညွှန်ကြားနေပါလဲဆရာတို့
ကျွန်တော်တို့စီပင်ရိတ်တာထဲမှာတော့ဒီပါတီရဲ့ပေါ့လေ CEC ပေါ့လေ CEC ဟို anti domain ဝင်းမြင့်လို့ဥအောင်ကြည်ညွန့်လို့ဥအင်ထုံးခါလို့ဆိုတော့သုံးဦးရှိပါသေးတယ်ဗျအဲ့တော့သူတို့ကပြင်ပဲကျွန်တော်တို့စီကိုဒီသတင်းစကားတွေလာနေတာပါဗျဟုတ်ကဲ့
ဟုတ်ကဲ့ရှင်ဆိုတော့ဒီဆရာတို့စီပင်ဝင်းရဲ့အပြင်ဘက်ကနေပြီးတော့ဘာမှညွှန်ကြားချက်ဘာညာရတာမရှိသေးဘူးပေါ့နော်အဲ့ဒါပေါ့လားရှင်
အဲ့ဒါတော့သူတို့စီတော့ဟိုရာကောင်းရမှာပေါ့ဗျာကျွန်တော်တို့စီတော့အခုချိန်ထိတော့အဲ့ဒီသတင်းစကားနောက်ဆုံးစီးစင်းမှုကတော့အသေးစိတ်တော့ကျွန်တော်တို့မရသေးပါဘူးဟိုကျွန်တော်တို့တော့ဒီပါတီကနေညွှန်ကြားတဲ့အတိုင်းပဲသတင်းစကားကိုစောင့်မှာဆိုတာမျိုးပဲကျွန်တော်တို့ပြောထားပါတယ်ဗျာဟုတ်ကဲ့
ဆိုတော့ဆရာတို့အခုလက်ရှိပေါ့နော်ဒီလွတ်တော်အမတ်တီဒီလိုဝိုင်းခံထားတော့ဒီနေ့ဒါလွတ်တော်အစည်းအဝေးကလည်းပြတ်သွားတာပေါ့နော်မတက်ရဘူးဆိုတော့ရှေ့ဆက်ပြီးတော့ရော
ဆရာတို
့ဘာတွေများဟိုမှန်းထားပါသလဲရှေ့ဆက်ပြီးတော့ဘယ်လိုဆက်သွားကြမလဲရှင်ဒီပါတီ line နေနဲ့
လောလောဆယ်ကတော့ကျွန်တော်တို့ကခုနကျွန်တော်ပြောခဲ့သလိုပဲဟိုရှေ့ဆက်သွားမယ်ကျွန်တော်တို့ရဲ့ဒီဟိုမူဝါဒနဲ့လုပ်ငန်းစဉ်ဆိုတာတော့လူကြီးများကနေပြီးတော့ဟိုကျွန်တော်တို့စီဟိုသတင်းစကားရောက်လာပါလိမ့်မယ်ဗျရောက်လာမယ်ဆိုတာဒီပုံမှန်မူတည်ပြီးတော့ပဲကျွန်တော်တို့ကတော့ဟိုသူတို့ညွှန်ကြားတဲ့အတိုင်းပဲရှေ့ဆက်ပြီးတော့ကျွန်တော်တို့ကလိုက်ပါဆောင်ရမယ်တာဝန်ရှိတဲ့ဟာကြတော့ကျွန်တော်တို့လည်းဒါပဲစောင့်နေတာဖြစ်ပါတယ်ဗျဟုတ်ကဲ့
ဆိုတော့ဒေါက်ဆန်းစုချီလည်းဒါထိမ့်သိမ့်ခံထားရတာပေါ့နော်ဆိုတော့ဆရာတို့ဒီဟာနဲ့ပတ်သက်ပြီးတော့ဒီပါတီဝင်တွေချာလွှတ်တော်ရွေးကောက်ခံလွှတ်တော်အမတ်တွေချာဗာများဆွေးနွေးထားပါလဲရှင
်ဟိုကျွန်တော်တို့ကတော့ကုဥ္စာပါတီကနေပြီးတော့ဟိုကျွန်တော်တို့ရဲ့ခေါင်းဆောင်ဖြစ်တဲ့ဒေါက်ဆန်းစုကြည်ကလည်းခုနောက်ဆုံးသတင်းရတော့နေမှာပဲအဲသူအကျယ်ချုပ်ပုံစံမျိုးပေါ့လေဟိုသူတို့ခေါ်ယူခွင့်ရတဲ့သူတို့ခေါ်တဲ့နေရာမှာရှိနေတာမျိုးမဟုတ်ဘဲနေမှာပဲရှိနေတယ်သူလည်းဟိုမကြာခဏခြံနေစင်ပြီးလိုက်လျှောက်တာနဲ့ဘာနဲ့ညာနဲ့လုပ်နေလဲဆိုတော့လက်တလို့တော့ကျွန်တော်တို့ခေါင်းဆောင်ရဲ့ဟိုဟိုပါပေါ့လေကျမ်းမာရေးနဲ့အဲလုံခြုံရေးအတွက်ကတော့ကျွန်တော်တို့ကစိတ်အေးကြပါတယ်စေးကြတယ်ဆိုတော့ညာလေးပဲခုဖြစ်ပေါ်နေတဲ့အခြေအနေတွေရတော့ခုဥစ္စာသူတို့ကလေအတင်းကိုပဲဟိုကျွန်တော်တို့ခုဆိုရင်ကျွန်တော်တို့ကြည်တော်စုဝင်ကြီးတွေပါဗျာဟိုတက်မတော်ကာကွယ်ဦးစီးချုပ်ကသူရချိထားတဲ့အခွင့်အာဏာနဲ့အပြောင်းလဲတွေချက်ချင်းလုပ်နေတယ်သူဝင်ကြီးတွေကိုသူတောင်းပန်နေရက်ဆဲနေတယ်အဲဆိုတဲ့အခါကျတော့သူတို့ကတော့ဟိုဒီလုပ်ငန်းစဉ်ကိုအခြေခံဥပဒေလေအညီဆိုပြီးတော့အဲ့လိုမျိုးပြောရင်းနဲ့ပဲမဖြစ်ဖြစ်အောင်သူတို့ကတော့ရှေ့ဆက်သွားနေတယ်လို့ကျွန်တော်တို့ကမြင်ပါတယ်မြင်တဲ့အခါကျတော့ဒီအပေါ်မှာကျွန်တော်တို့ခေါင်းဆောင်ဘက်ကနေပြီးတော့ဘယ်လိုတုံ့ပြန်မလဲဆိုတဲ့ဟာကိုပဲကျွန်တော်တို့ကထိုင်ပြီးတော့ကျွန်တော်တို့ကုသလေတွေပေါ့လေအထူးသဖြင့်ဖွဲ့ချုပ်ကုသလေတွေကတော့ဒါကိုပဲကျွန်တော်တို့ဟိုစောင့်ဆိုင်နေကြတဲ့အနေအထားမှာပဲရှိပါတယ်ဗျဟုတ
်ကဲ့အဲ့တော့ဆရာတူတဲ့သဘောအရာဒီအစိုးဆုံးအခြေအနေဘယ်ထိဖြစ်သွားနိုင်ပါလဲရှင်
အဲကျွန်တော်ရဲ့ဒီပုံကိုရေးပေါ်လေးတူရဲအမြင်ရပြောလို့ရှိရင်တော့အဲသူတို့ကလည်းဒီဟို2008ဖွဲ့စည်းပုံအခြေခံဥပဒေနဲ့အညီတောင်းဆောင်ရတယ်လို့ပြောထားတယ်။အဲတော့2008ဖွဲ့စည်းပုံအခြေခံဥပဒေနဲ့ဟိုညီတာမညီတာကိုကျွန်တော်တို့ကခဏထားเนาะဟိုသို့တော်သူတို့2008ဖွဲ့စည်းပုံအခြေခံဥပဒေနဲ့အညီဆောင်ရမယ်ဆိုရင်တော့ဟိုသူသဖြင့်ကျွန်တော်တို့စီပင်ရေးတာထဲမှာရှိနေတဲ့ကုသလေဒီအနေနဲ့ကတော့ဟိုဖွဲ့စည်းပုံရဆိုလို့ရှိရင်တော့ကျွန်တော်တို့ကဒီဇန်နဝါရီလ31ရက်နေ့မှာကျွန်တော်တို့ရဲ့လက်ရှိတည်တံ့ကဟိုပုံဆုံးတယ်ပေါ့ဗျာအဲ့တော့ဒီနေ့မှာကျွန်တော်တို့ကစံချိန်ရမှာဖြစ်တယ်စံချိန်ရမှာဆိုလဲရွေးကောက်ပွဲပြီးဂျပန်90ဆိုတဲ့ခါကျကျွန်တော်တို့ကဖေဖော်ဝါရီ6ရက်နေ့အတော်တွင်းပေါ့လीစံချိန်ခွင့်ရှိတယ်ဒီနေ့သူတို့ကစံချိန်ခွင့်မပြီးတဲ့ခါကျကျွန်တော်တို့ကဟိုစံချိန်ပြီးပေါ့လी2020ရဲ့ရွေးကောက်ခံကုသလေတွေတော့မဖြစ်တော့ဘူးဗျာအခုချိန်ထိတော့မဖြစ်သေးဘူးပေါ့လीအဲ့တော့6ရက်နေ့အတူတွင်းဒီကျွန်တော်တို့ကစံချိန်ခွင့်ရှိနေတဲ့ခါကျတော့ဟိုသူတို့ကတော့ဒီ6ရက်နေ့အဲမတိုင်ခင်အထိတော့ဟိုကျွန်တော်တို့ဒီထဲမှာများအဲကျွန်တော်တို့ရဲ့စံချိန်ခွင့်ဟိုပေါ့လေသူတို့က6ရက်နေ့မတိုင်ခင်အထိကန့်သက်ထားမလားဆိုတော့ကျွန်တော်တို့အတွေးမျိုးတော့ရှိပါတယ်နောက်တစ်ချက်ကတော့ဖွဲ့စည်းပုံအခြေခံဥပဒေရဆိုလို့ရှိရင်ဥစားနိုင်ငံတော်ရဲ့အာဏာသုံးရက်ကို တမရောကွေဦးစည်းချုပ်ကလေ तू ဟိုဖွဲ့စည်းပုံနဲ့ညီစည်းဖြစ်စီညီစည်းဖြစ်စီ तू ကယူလိုက်ပြီပေါ့နော်ယူလိုက်တဲ့အခါကျတော့ तू ကဖွဲ့စည်းပုံအရာပဲ तू ပြောသလိုဆောင်ရွက်မယ်ဆိုခဲ့လို့ရှိရင်တော့ဟိုကျွန်တော်တို့ကိုယ်တော်လေဒီအပေါ်မှာတော့ तू အနေနဲ့ရဗျာဟိုဖွဲ့စည်းပုံနဲ့ညီဆောင်ရွက်မယ်ဆိုရင်တော့အဆိုးဆုံးအခြေအနေကတော့ဟိုခင်ဗျားတို့ကကိုယ်တော်လေမဟုတ်တော့ဘူးရခိုင်ကိုယ်တော်လေတတန်းလဲကုန်သွားပြီနော်ယခုကိုယ်တော်လေကလည်းကျွန်တော်တို့ကအာဏာသုံးရယူလိုက်တဲ့အခါကျလွတ်တော်တွေကလည်းဖြတ်သိမ်းပြီးဖြစ်တယ်လို့မှတ်ယူရမယ်ဆိုတဲ့အခါကျတော့ဟိုကျွန်တော်တို့ကကိုယ်တော်လေမဟုတ်တော့ဘူးဆိုပြီးတော့ဟိုတနည်းတစ်ပုံနဲ့ပေါ့ဗျာကျွန်တော်တို့ဟိုပြန်လွတ်ဖို့ပဲရှိပါတယ်အဲသူတို့အနေနဲ့ပေါ့လေပြန်လွတ်ဖို့ပဲရှိတယ်ဒါအူသူတို့ကနိုင်ငံတကာကိုလည်းသူတို့ဖွဲ့စည်းပုံနဲ့အညီဆောင်ရွက်တယ်ဆိုလို့ရှိရင်တော့ကျွန်တော်တို့လူစုခွဲဖို့နဲ့အဲကိုယ်တည်းအဖြစ်ကနေပြီးတော့ကျွန်တော်တို့ကဟိုမရှိတော့တဲ့အခါကျတော့ပြန်ကြဖို့ဆိုတာမျိုးပဲအဲဆောင်ရွက်ရမှာပေါ့နော်ဟိုဒါကတော့ဖွဲ့စည်းပုံရကျွန်တော်ပြောတာပါသို့တော့သူတို့လက်တွေ့မှာဘယ်လိုဆောင်ရွက်မယ်ဆိုတော့ကျွန်တော်တို့ကဟိုသူတို့ပဲတီမှာဆိုတော့ကျွန်တော်တို့မှန်းဆလို့တော့မရပါဘူ
းကဲအဲ့တော့ဆရာတို့ဒီလိုမျိုးလွတ်တော်တက်ဖို့ပြင်နေတဲ့အချိန်မှာဟိုစစ်တပ်ကဒါထိမ့်သိမ့်မယ်ဆိုတဲ့အခြေအနေမျိုးကိုပြုံးစားကြီးဒါမနေ့ဒီနေ့မှတည်တာလားဒါမှမဟုတ်ကြိုပြီးတော့ဒါမျိုးအရေးအယောင်မျိုးတည်ခဲ့တာမျိုးရှိပါသလားရှင
်ကျွန်တော်တို့အနေနဲ့ကတော့ဟိုဒီလွတ်တော်တက်တော်မယ်ဆိုတဲ့အခါမှာလက်တလို့ပေါ်ဒီအပိုင်းဖြစ်နေတဲ့နိုင်ငံရေးအလုတ်ခန့်နေဆိုတဲ့အခါမှာသူတို့ဘက်ကနေတော့ဒီလိုမျိုးလုံကောင်းလုံနိုင်တယ်ဆိုတဲ့ဟိုဟိုပါပေါ့ဗျာကျွန်တော်တို့ဟိုဟိုခံစားချက်မျိုးပေါ့နော်ဟိုအာယုံကနေပြီးတော့ဟိုလူကြီးတွေဘက်ကလည်းရိတ်ဖန်တန်ပန်းနဲ့ကျွန်တော်တို့ကိုမတော်လာနေတိုင်းစင်ကျင်ကြဖို့ပါဖို့ညာဖို့မှားတာတွေကြားပါတယ်ကြားတဲ့အခါကျတော့ဒီလာမျိုးလုံကောင်းလုံနိုင်တယ်ဆိုတော့ကျွန်တော်တို့ကဟိုမျော်လင့်မိသားပါမျော်လင့်မိသားပါဗျာဒုံစားကြီးကျွန်တော်တို့ကိုမျော်လင့်မဲနဲ့တည်ရတဲ့ဟာမျိုးတော့မဟုတ်ပါဘူးသို့တော်တကယ်ထလှုပ်လိုက်တဲ့အနေထားမှာတော့နည်းနည်းလေးတော့ကျွန်တော်တို့အနေနဲ့ဟိုကိုမှန်းထားတာအမျော်လင့်နေတာအဲ့ဆိုပြီးမဲ့လို့လေဟိုတကယ်သူတို့ဒီလိုမျိုးဟိုလုတ်လိုက်တဲ့အနေထားတော့ဟိုလက်တွေ့မှာတော့နည်းနည်းလေးပေါ့လीကျွန်တော်တို့လက်ခံဖို့တော့အခက်အခဲနည်းနည်းရှိပါတယ
်စိတ်ကြီးခဏောင်တို့ရွေးကောက်ခံလွှတ်တော်မှဆရာဦးတင်ထွန်းနိုင်အထူးပဲကျေးဇူးတင်ပါတယ်ရှင်ဆရာ
ဟုတ်ကဲ့ပါမသိကြီးတိုင်းကျေးဇူးပါခင်ဗျဟုတ်ကဲ့ပါ